ဝလန်းညွန့်ရဲ့အစီအစံကကြေးရွာတွေကိုစစ်ကောင်စီစစ်တမ်းတွေနှင်းနှင်းရှင်းလင်းရေးတွေလုပ်နေပြီးတော့ကြေးရွာတွေကိုမီးရှို့ခဲ့တယ်လို့ဝလန်းညွန့်ရဲ့မင်းရွာအနီးမှာတိတုကာကွယ်တပ်ဖွဲ့တွေနဲ့လည်းတိုက်ပွဲဖြစ်ပွားခဲ့ပါသေးတယ်။တင်းရီတုံးကဖြစ်ခဲ့တဲ့ဒီတိုက်ပွဲမှာအင်အားမမျှတာကြောင့်ပြည်သူ့ကာကွယ်ရေးတပ်က11ယောက်ကြာဆုံးပြီးတော့စုခွာလာခဲ့ရတယ်ဆိုပြီးတော့ဒေသခံပြည်သူ့ကာကွယ်ရေးတပ်ဖွဲ့ကပြောပါသေးတယ်။ဒီအကြောင်းရန်ကုန်ကလာတဲ့သတင်းကိုကိုရဲမော်ကပြောပြပေးပါမယ်။
ဝက်လက်မြို့နယ်အရှိချမ်းကမင်းရွာနယ်အင်ဂျင်ပင်ရွာအနီးမှာပြည်သူ့ကာကွယ်ရေးအဖွဲ့တွေနဲ့အင်အား200ဝန်းကျင်ရှိတဲ့စစ်ကောင်စီတပ်တို့ထိပ်တိုက်ထိတွေ့တိုက်ပွဲဖြစ်ခဲ့ကြပြီးလက်နက်အင်အားမရှိနိုင်တဲ့အတွက်ပြည်သူ့ကာကွယ်ရေးအဖွဲ့တွေပြန်ဆုတ်ခွာခဲ့ကြရပြီးပြည်သူ့ကာကွယ်ရေးအဖွဲ့ဝင်17ဦးကြာဆုံးတယ်လို့အဲ့ဒီအဖွဲ့ရဲ့ပြောခွင့်ရသူကပြောပါတယ
်တိုက်ပွဲကမနေ့ကဖြစ်တာမနေ့က10:00လောက်ကဖြစ်တယ်ဖြစ်ပြီးတော့10:00ကျော်လောက်တိုက်ပွဲဖြစ်ပြီးတော့ဘိုးဘိုးကတလူမောက်နဲ့ညာလူညာမပြလို့ဆိုကြတော့ကိုယ်တို့နောက်ဆက်ပြီးလာပြင်းပြင်းနဲ့သူလိုက်ပြင်းနဲ့ဒီမှာကြားတဲ့ကလေးတွေလိုက်ရင်ကြီးရှာကြီးလုံးရှာလုံးပေါ်ဒီမှာတိုက်ပွဲဖြစ်တာပြီးတော့ကိုယ်တို့ဘက်ကဆက်ရောက်ကြသူလက်ရှိချင်းဒီ10လောင်းတစ်သူကအဲယူရတဲ့မထွက်သေးဘူးထက်ရှင်တော့လောတဲ့ပို့တဲ့လောတော့ရှစ်တက်သွားကြတော့ဘောကြီးအားလည်းတစ်ပြေးအပွဲမဆုံးရင်ရှစ်တက်သွားတဲ့အပွဲနဲ့ရင်ဘက်ဆိုင်နောက်ကလည်းရောက်လာအရှိရာတွေပြဆုတ်လာဆုတ်လာနဲ့ဘယ်လိုမှမပြဘူးသူခုနကပြောရင်နောက်ဆက်ကြရ
ဝက်လက်မြို့နယ်အရှိချမ်းကကြေးရွာတွေဖြစ်တဲ့မင်းညိုကုန်းရွာနဲ့ဝက်လက်ရွှေရွာကနေအိမ်တချို့ကိုဇူလိုင်လ2ရက်စနေနေ့ကလေးကစစ်ကောင်စီတပ်တွေကမီးရှို့ခဲ့ကြတယ်လို့မင်းရွာမှာလည်းတက်ဆွဲပြီးမင်းရွာကနေအိမ်တွေကိုတနင်္ဂနွေနေ့နေ့မှာမီးထက်ရှို့တာကြောင့်တရွာလုံးနီးပါးလောင်ကျွမ်းခဲ့တယ်လို့ဝက်လက်မြို့နယ်အရှိချမ်းပြည်သူ့ကာကွယ်ရေးအဖွဲ့ဝင်သူကပြောပါတယ်စစ်ကောင်စီတပ်တွေတက်ဆွဲခဲ့တဲ့မင်းရွာမှာစစ်ကောင်စီတပ်တွေပြန်ထွက်သွားချိန်ရွာထဲမှာပြစ်ခတ်တက်ဖြတ်ခံထားရတဲ့ကလေးအလောင်း2လောင်းနဲ့လူကြီးအလောင်းတချို့တွေ့ရတယ်လို့သူကပြောပါတယ်
။ဝလက်ကလည်းစဆွက်လာတယ်။တနည်းနည်းကစဆွက်လာဆက်ထွက်လာပြီးတော့ဝလက်ရှိဘက်ကမင်းညိုကုန်းကို၃ရက်လောက်မီးရှို့ပြီးတော့ကျတော့ဝလက်ရဲ့ရှေ့ရင်တော့ရှို့တယ်။နောက်ပြီးတော့မင်းရွာကိုဆက်တဲ့မင်းရွာကိုဝင်ပြီးတော့မင်းရွာကကျန်လဲ၄ရက်လောက်နေပါ။အင်ဂျီရဲ့အကူလည်းမဆက်မနိုင်ဘူး။ဒါကလည်းတော့ပါသွားပြီကြီး။မင်းရွာကပြည်သူကလည်း၄ရက်လောက်တော့ခုနရွာတဲ့သူတို့အင်းလေအလောင်းတူရဲ့လူတို့သတင်းကြားတယ်ကွာမင်းရွာထဲမှာလည်းသူရဲ့ကလေးလောင်းနှလောင်းရဲ့အတွင်းလူကြီးပိုင်းရောမင်းရွာကဖြစ်နေရဘလို့ပြောရမလဲတော့တော်ရက်ချက်ပြကြနေအိုက်ကလေးလေးနှစ်ယောက်ကတယောက်က14နှစ်သားတယောက်ကကျတော့10နှစ်ဝန်းကျင်နောက်လေးပေါ့ကြီးတော်ရက်လူချက်ပြနေဘိုက်စားလာတော့ကျတော့သူ့နေရပြောတော့အင်းငါသားတွေရတဲ့ခုဟိုလည်းရှိတော့တော့သူရွာလည်းပြန်ပြောသတင်းချက်ပြရတဲ့ပြန်ကျွေးတဲ့ကနေအဲ့ဒါကိုသူ့မျိုးကခင်ဆင်ရတော့သွားပေါ့ကလေးမြောက်တော့သူကထားခဲ့ဆိုပြီးတော့ခေါ်ထားတဲ့အဲ့ဒါအဲ့ကလေးမြောက်ကိုပြစ်တက်လိုက်တာဖြစ်တယ
်ဒီကနေ့မှာတော့မင်းရွာမှာစခန်းချနေခဲ့တဲ့စစ်ကောင်စီတပ်တွေဟာအင်ဂျင်ပင်ရွာကနေတဆင့်ရွှေကျင်ဘက်ကိုဆက်ပြီးတက်သွားပြီလို့ပြည်သူ့ကာကွယ်ရေးအဖွဲ့ဝင်သူကပြောပါတယ
်အင်ဂျင်ပင်ကိုအိမ်တိုင်းလူရှုလက်နက်ကြီးနဲ့ထုပြီးတော့ရှေ့ဘက်ကိုထွက်သွားတာဆက်သွားတာခုနကပြောတဲ့ရွှေကျင်ဘက်ကိုရောက်သွားပြီဆိုတာနောက်ဆုံးကြားရတဲ့သတင်းပေါ့
စစ်ကောင်စီတရင်ပြင်ကြားရေးကတော့ဝက်လက်နယ်တွေကဒီဖြစ်စဉ်တွေနဲ့ပတ်သက်လို့တရင်ထုတ်ပြန်ထားတာမရှိသေးပါဘူးစစ်ကောင်စီတပ်တွေကနယ်မြေရှင်းလင်းရေးစစ်ကြောင်းတစ်လျှောက်မှာကြေးရွာတွေကိုဖျက်ဆီးမီးရှို့တာဒေသခံရွာသားတွေကိုဖမ်းဆီးတပ်ဖြတ်တာတွေလုပ်တာဟာဖျက်လေးဖျက်နီးနဲ့ PDF တွေကိုမပံ့ပိုးနိုင်အောင်ပြည်သူကိုအကာအကွယ်မပေးချင်တဲ့လုပ်ရက်သားဖြစ်တယ်လို့ပြည်သူ့လွတ်တော်ကိုယ်စားလှယ်ဦးဖေသန်းကတုံ့တက်ပါတယ
်ဒါကကျွန်တော်နိုင်ငံမှာတော့ဒီမြန်မာတပ်မတော်ဘက်ကအများသာအဲ့လိုပေါ့ဖြက်လေးဖြက်ဆိုတဲ့ပုံစံမျိုးပေါ့မလုပ်ရအောင်မပတ်သက်ရအောင်အချောက်ကူမပေးရအောင်ဒီခါတွေမထောက်ပံ့ရအောင်အဲ့လိုပေါ့အကြောင်းမျိုးမျိုးပေါ့ဒီလိုပြည်သူကိုဒီလိုအကြက်ကန်လိုက်ရင်အဲပြည်သူအခက်အခဲဒုက္ခရောက်အောင်လုပ်လိုက်ရင်အဲဒီလက်နက်ကန်ဖွဲ့တွေကိုထောက်ပံ့ကူညီမဲ့လူမရှိတော့ဘူးဆိုတော့ပုံစံမျိုးနဲ့လှုပ်တာကတော့တဘာဝမကြဘူးပြီးတော့အော်ပြည်သူရဲ့အခန်းကဏ္ဍကိုနော်မလေးစားရရောက်တယ်ပြည်သူကိုမကာကွယ်မဆောင်ရှောက်ရရောက်တယ်အဲအဲ့ဒါကြောင့်ဒါအဆွေအကောင်းတွေလုပ်ရမဟုတ်ဘူးလို့ပဲအဲကျွန်တော်ပြောချင်ပါတယ
်စကိုင်းတိုင်းအတွင်းမှာတော့တိုင်းစစ်ဌာနချုပ်ထိုင်ရာမုံရွာမျိုးပပက်လည်းဖြစ်တဲ့ရင်းမပင်ပလဲချောင်းဦးမြင်းမူအရာတော်ဝက်လက်ရွှေဘူစတဲ့နေရာတွေမှာဒေသခံကာကွယ်ရေးတပ်တွေနဲ့စစ်ကောင်စီတပ်တွေအကြားတိုက်ပွဲဖြစ်ခဲ့တာတနေ့ဝန်းကျင်ရှိနေပါပြီ PDF ကာကွယ်ရေးတပ်ဖွဲ့တွေဟာရွှေရွာတွေကိုအခြေစိုက်ပြီးအကြမ်းဖက်လုပ်ငန်းတွေလုပ်နေတယ်ဆိုပြီးစစ်ကောင်စီဘက်ကနေမြေရှင်းလင်းရေးစစ်ဆင်မှုတွေကိုတိုးပြီးလှုပ်လာနေတာဖြစ်ပါတယ်ခင်ဗျာ။